ကက်သလစ်ဘုန်းတော်ကြီးတွေရဲ့လာမယ့်အစည်းအဝေးတွေမှာအမျိုးသမီးတွေကိုမဲပေးခွင့်ပြုဖို့ပုပ်ယဟန်မင်းကြီးဖရန်စစ်ကဗုဒ္ဓဟူးနေ့မှာဆုံးဖြတ်အတည်ပြုလိုက်ပါတယ်။တမိုင်းဝင်ပြုပြင်ပြောင်းလဲမှုဟာကက်သလစ်ဘုရားကျောင်းတွေရဲ့ဆုံးဖြတ်လှူဆောင်ခွင့်နဲ့တာဝန်ယူခွင့်တွေမှာအမျိုးသမီးတွေပုံမလုပ်ပန်ခွင့်ရရှိဖို့ဆိုတဲ့ပုပ်ယဟန်မင်းကြီးရဲ့ရည်မှန်းချက်ကိုဖော်ပြလိုက်တာပဲဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးရဲ့ Vatican ကျောင်းတော်အနေနဲ့အမျိုးသမီးတွေကိုဒုတိယတန်းစားလူတွေအဖြစ်သာဆက်ဆံနေတယ်လို့ကက်သလစ်အမျိုးသမီးအဖွဲ့တွေကနှစ်ပေါင်းများစွာဝေဖန်ခဲ့ကြပါတယ်။အခုပုပ်ယဟန်မင်းကြီးရဲ့ဆုံးဖြတ်ချက်ကိုတော့ကက်သလစ်အမျိုးသမီးအဖွဲ့တွေကကြိုဆိုခဲ့ပါတယ်။အမျိုးသမီးတွေဟာဗာတီကန်ကျောင်းတော်နဲ့ပတ်သက်ပြီးမဲပေးခွင့်တောင်းခံခဲ့ပြီးနောက်နှစ်တွေအတွင်းနောက်ပြီးခဲ့တဲ့နှစ်တွေအတွင်းကမ္ဘာအရရကဂိုင်းကျုပ်ယဟန်တော်တွေအစည်းအဝေးကနေဆုံးဖြတ်လှုပ်ဆောင်နေခဲ့ဗာတီကန်ကျောင်းတော်အုပ်ချုပ်ရေးပုံစံကိုပုပ်ယဟန်မင်းကြီးကပြောင်းလဲပစ်ခဲ့တာဖြစ်ပါတယ်။အခုချိန်ထိဗာတီကန်ကျောင်းတော်မှာအမျိုးသားဖုန်းတော်ကြီးတွေပဲမဲပေးခွင့်ရှိပါတယ်အခုပြောင်းလဲလိုက်တဲ့စီမံအသစ်အရာနောက်လာမယ့်အစည်းအဝေးမှာခရီးယန်ဘာသာဝင်သီလရှင်5ဦးဟာခရီးယန်ဖုန်းတော်ကြီး5ဦးနဲ့အတူဘာသာရေးဆိုင်ရာကိစ္စတွေအတွက်မဲပေးဆုံးဖြတ်ခွင့်ရမှာဖြစ်ပါတယ်